မေရိကန်သမ္မတဒေါ်နယ်ထရမ့်ဟာဒီကနေ့အင်္ဂလန်တောင်ပိုင်းကမ်းရိုးတန်းကိုသွားပြီးနာဇီဂျာမနီလက်အောက်ကနေဥရောပတိုက်ကိုကယ်တင်နာမှာတိုက်ပွဲဝင်ရင်းအသက်ပေးသွားကြတဲ့အမေရိကန်ရဲ့မာမိတ်တပ်ဖွဲ့ဝင်တွေကိုအမှတ်တရအကုန်ပြုပါတယ်။ Portsmouth ရေတပ်အခြေစိုက်စခန်းမှာကျင်းပတဲ့ D-Day ကန်တက်တိုက်ပွဲ85နှစ်ပြည့်အထိမ်းအမှတ်အခမ်းအနားကိုပြည်တွင်ပြည်မကြီးအဲလီဇာဘက်ဝန်ကြီးချုပ်ထရီဇာမေရာပေါင်းများစွာသောဒုတိယကမ္ဘာစစ်ကာလစစ်မှုထမ်းအောင်တွေနဲ့အတူသမ္မတထရမ့်တက်ရောက်တာပါ။ပြင်သစ်နိုင်ငံနော်မန်ဒီကမ်းခြေကိုကန်တက်တိုက်ပွဲဆင်နွှဲခဲ့တဲ့ D-Day စစ်စင်ရေးကိုစတင်တဲ့နေရာတွေထဲမှာအဲဒီ Portsmouth စစ်ကမ်းဟာလည်းတစ်ခုအပါအဝင်ပါ။သမ္မတထရမ့်ရဲ့ဒီကနေ့အစီအစဉ်တွေထဲမှာတော့အမေရိကန်တပ်ဖွဲ့ဝင်တွေနဲ့တွေ့ဆုံတာလည်းပါဝင်ပြီးမရီနောက်မှာတော့အိုင်ယာလန်နိုင်ငံကိုခီးဆက်မှာဖြစ်ပြီးတော့ဝန်ကြီးချုပ်လီယိုဗာရဒကာနဲ့တွေ့ဆုံမှာဖြစ်ပါတယ်။ဥရောပသမဂ္ဂ EU တွေကနေထွက်ခွာရေး Brexit အစီအစဉ်အတွက်ပြည်ထောင်နိုင်ငံပြင်ဆင်နေချိန်မှာသမ္မတထရမ့်ကအမေရိကန်ပြည်ထောင်စုဟာပြည်ထောင်နိုင်ငံနဲ့တိတ်ကောင်းတဲ့ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်တစ်ခုရအောင်လုပ်ဖို့အခိုင်အမာရှိနေတယ်လို့ဒီခီးစဉ်အတွင်းပြောထားပါတယ်။